အာယုံပြုကြမယ်ဗျာဒီနေ့သာသနာတော်နှစ်2548ခုကောဇာတကရ1366ခုနှစ်နောင်တကူလဇန်ခွန်ရက်ကရနေ2005ခုဧပြီလ15ရက်တောက်ကြနှစ်တင်းကြအကြက်နှစ်ညချမ်းအချိန်ရန်ကုန်တိုင်းဗဟန်းမြို့နယ်ဖိုးစိန်လမ်းမ51ဟောလီဒေးစားတော့ဆိုင်တရားမန္တကြီးအတွင်း၌မိဘများဖြစ်တဲ့ဥစိန်တော်ခင်ညွတ်ဦးသိမ့်လန်တော်မိမိကြီးတို့ကိုရည်စူး၍ဦးလေးဦးဝင်းထိန်အတော်ဒေါခင်ခင်လာတို့ကိုအမှုထားပြီးရန်ကုန်မြို့ဗဟန်းဖိုးစိန်လမ်းဟောလီဒေးစားတော့ဆိုင်ဦးတင်နေတော်မို့မို့လှိုင်းနဲ့သာသမီမင်းများဟောလီဒေးဝန်ထမ်းများညီကိုမောင်နှမများစုပေါင်း၍6ချိန်မြောက်ကျင်းပပြုလို့အပ်သောဓမ္မပူဇာတင်ကြံတွင်ကာလဓမ္မသဘင်ပွဲတွင်ပြိတ္တပေါင်းသူတော်ကောင်းတို့အတွက်ဓမ္မဒါနဓမ္မလက်ဆောင်အဖြစ်ဖြင့်အမရပွဲအဖြစ်ဖြင့်ဝမ်းမြောက်ပွဲအဖြစ်ဖြင့်ဟောကြားအပ်သောတရားရှိအအမြတ်ရှိတရားပေါ့တင်ညာတွင်ကာလမှာရေပက်ကြတယ်ရေလောင်းကြတယ်တရားအသည့်ရှိသူများပါလည်းပဲရေပက်ကြတယ်ရေလောင်းကြတယ်တရားအသည့်ရှိသူတွေရေလောင်းကြတာကခုနတိလအဆုံးတက်ကလေးမှာမေတ္တာပို့ကရှုပွားကကောင်းစွာနေပါမည်ဆိုတာသူတော်ကောင်းများတင်ညာရေကစားကြရေပက်ကြတာပြောတာမေတ္တာပို့ပါဆိုတာလောကထဲမှာမေတ္တာသင်္ကြန်ရေပဖြန်ပြီးတော့မှမိမိရောသူတစ်ပါးရောအေးချမ်းအောင်တရားရည်အေးများအသုံးချကြတယ်ရှုပွားပါဆိုတာမိမိခန္ဓာကိုယ်ပေါ်မှာတတိညာချပြီးတော့ယုံနာခန္ဓာအရှိအပြည့်အပြည့်တွေကိုရှုမှတ်ပြီးတော့မှအဲ့လိုနေတာကိုယ်ဟာကိုတင်းကြံရေပက်ဖြန်းတာတနည်းအားဖြင့်ကိုလည်းရေပက်ခံလိုက်တာပဲကိုရောကိုနံကိုခန္ဓာကိုရှုပြီးတော့ပွားများနေတာကိုဟာကိုတင်းကြံရေပက်ဖြန်းတာလောကတင်းကြံရေပက်ဖြန်းကြတာကသူများလောက်ပဲလျှောက်ပဲပြန်ပြီးတော့ကိုဟာကိုကြတော့မပက်ဖြန်းဖြစ်ဘူးတရားကြတော့ကိုဟာကိုလည်းတင်းကြံရေပြန်ပေးရမယ်လောကဓမ္မလည်းမေတ္တာတင်ညာရေးဖြန်းပေးရမယ်တင်ညာဆိုတာနှစ်တက်ကူးတယ်ဆိုတာအများနားလည်ပြီးသားနှစ်တက်ကူးတယ်နှစ်ကူးတယ်ဆိုတာကဒါကပညာအနေနဲ့ပြောတဲ့စကားနှစ်ကူးတယ်ဆိုတာကပညာစကားပညာဆိုဒီမှာစကားပြောဖြစ်ရုံလေးပါပညာကိုနားလည်ရုံနဲ့ပညာစကားပြောတတ်ရုံနဲ့အမှန်လည်းမသိပါဘူးအပူလည်းမငင်းသေးပါဘူးပရမတ်ဆိုတာကတော့အမှန်သိဖို့အပူငင်းဖို့ပါတကယ်ကြောင်းတော့နှစ်ကြောင်းနေတာမဟုတ်ပဲမိမိတို့ခန္ဓာမှာရှိတဲ့ယုတ်နံနေလောကမှာရှိတဲ့တမတ်ရှိတဲ့တဏ္ဍမဖြစ်တဲ့ယုတ်နံနေမခိုင်မြဲလို့တစ္ဆကံလေးတော့မှရက်နေနိုင်စွမ်းရှိအောင်မခိုင်မြဲကြလို့တလှုပ်လှုပ်တဖြုတ်ဖြုတ်ဖြစ်ပြက်ဖြစ်ပြက်ဖြစ်ပြက်နဲ့ပြောင်းနေကြတာတကယ်ပြောင်းတာကတော့ယုံနာခန္ဓာပြောင်းတာပါအဲရောက်ဉာဏ်ရှိသူများသိဉာဏ်ကြတာဘယ်မှာပါလဲလို့လိုက်ရှာလိုက်တဲ့အခါမိမိခန္ဓာမှာသိဉာဏ်ကြနေတာပဲလို့တည်ပြီးတော့တကယ်သိဉာဏ်ပွဲဆင်သွဲရမယ်နေရာဟာလဲမိမိခန္ဓာမှာအဓိကထားပြီးတော့ဆင်းရဲကြရမှာလို့အဲ့လိုသဘောပေါက်ကြလို့ကိုလိုဝမ်းမြောက်ဝမ်းသာဟောလီဒေးမိသားစုများနဲ့မိသားစုများနဲ့တကွပြိတ္တကောင်းသူတော်ကောင်းတွေကောင်းမှုတရားစိတ်ပါလဲပါကြိုးစားပြုလို့အာထုတ်နေကြတာဒါကြောင့်တရားရည်အေးအမြတ်ရှိတန်တော်သောဘုရားသမထာယဓမ္မံတေတိတိသောဘုရားအတိမ်မကမြတ်လာဆုံးစွာကိလေသာနှင့်ငါဗျာမံဟောင်းရန်တပုံကိုအကုန်နှိမ့်ဆက်ချေဖြစ်တော်မူအပုခတိမ်ငိမ့်တော်မူညာထိုမြတ်စွာဘုရားသည်သ တန်တော်လောဘဒေါသမောဟအပူပပွက်စုသည့်အပူခတ်သိငိမ့်တော်မူခဲ့သည့်ဒီဖြစ်၍သမထာယတတဝခပင်ငိမ့်အေးခြင်းအကျိုးမှာဓမ္မတရားရည်အေးအမြိုက်ရှိဟုအပူဝေးကြောင့်တရားကောင်းကိုဒေသေတီကရုဏာတရားမေတ္တာထား၍ဟောကြားတော်မူတတ်ပါသည်တည်းမြတ်စွာဘုရားဆိုရအပူခတ်သိငြင်းပြီပါဘာပူမှမရှိတော့ဘူးအပူမှလည်းမြဟာကိလေသာကမြင့်ဖြောက်ခံတာပဲမြတ်စွာဘုရားကကိလေသာအလုံးကိုဝါဒနာနဲ့တကွအကျင်းမဲ့အလုံးစုံပယ်ပြီးပြီဆိုတော့ဘာအပူမှမရှိတော့ဘူးအပူခတ်သိငြင်းပြီပြီသတ္တဝါများအတွက်လည်းအပူငြိမ်းချောင်းဖြစ်တဲ့တရားကောင်းကိုနိမ့်မှလက်မှဟောကြားတော်မူတတ်ပါလေ။အဲဒီတရားဟာနားကြားတဲ့တရားစဉ်းစားဆင်ခြင်နှလုံးသွင်းတဲ့တရားပွားများတဲ့တရားလို့အဆင်ပြေရှိရမှာ30လုံးပဲငြိမ်းအေးစေနိုင်တာကြည့်ပါပဲ။နားကြားရုံလေးနဲ့တောင်းပါပဲအပူတွေငြိမ်းပြီးတော့သွားခြင်းနဲ့ဒီတဲ့နှလုံးသွင်းတယ်ရှင်းခြင်းတယ်စဉ်းစားတယ်ဆိုရင်ပို့ပြီးတော့မှအပူတွေငြိမ်းပြီးတော့သွားလက်တွေရှင်းနေတော့တတိနဲ့အတိချင်းဆက်ပြီးတော့ရှုမှတ်ပွားများအထုတ်တဲ့အဆင့်ရောက်ပြီဆိုရင်တော့မပြောနေကြအပူတွေကိုငြိမ်းသွားတာကြအဲ့ဒီတဲ့မညံပူညံများရောက်သွားပြီဆိုရင်တော့ဘာပြောစီရလို့တော့မလဲကြတကယ်အငြိမ့်အေးဆုံးအဆင့်ရောက်သွားရပါတယ်အပူကိုတကယ်ငြိမ့်စေနိုင်တာကတရားပါတရားဆိုတော့ဘယ်ကလာမှလဲလဲလို့ညော်ကြည့်ပေါ့တရားဟာမိုးပေါ်ကများလာမှလားဘယ်ကများလာမှပါလေကြည့်လိုက်တော့တရားဟာကိုယ်ခန္ဓာကိုယ်သိစီခေါ်တဲ့ဒုက္ခသစ္စာဒုက္ခဒုံးကြီးများကိုဉာဏ်နဲ့ခွဲစိတ်ထိုးပေါက်နိုင်တဲ့လောက်တရားဟာပေါ်လာမှာပဲကိုယ်ခန္ဓာအထင်မသေးနဲ့တရားစွန်အားဖြင့်တုံ့မိထားတယ်သို့တော့ဉာဏ်နဲ့ခွဲတာမှရမှာကိုယ်သိစီတွေအထင်မသေးနဲ့တရားစွန်အားဖြင့်အပြည့်သုံးမိထားတယ်သို့တော့ခွဲတာမှရမှာတရားနာတယ်ဆိုတာဘဝအဆုံးချဖို့နိစ္စနဲ့များကိုမတည်သေးတာတည်အောင်လေ့လာကြတာတည်ပိတာတွေတတိတွေပေါ်လာအောင်နာယူကြမှတ်သားကြလေ့လာကြတာပါကိုရှာထားတဲ့ပိုက်ဆံတဲ့ပစ္စည်းတွေအရဟတကုံနာမရှိစေရကုန်သမျှအကုန်လုံးတရားစွန်အားဒီကျမ်းနေခဲ့အောင်အတုံးချပုံဤစနစ်များကိုနာယူမှတ်သားလေ့လာကြတာဒါပဲတရားနာတယ်ဒီတော့ပိုက်ဆံကုန်ရင်လည်းတရားနဲ့ကုန်ရမယ်ပေါ့ပစ္စည်းကုန်ရင်လည်းတရားနဲ့ကုန်ရမယ်ပေါ့ဒီခန္ဓာကြီးလည်းပဲတရားနဲ့ပဲအဖို့တောင်းတော့ရမယ်ပေါ့အဲတော့တရားဆိုတာဘဝခန္ဓာအတုံးချပုံဤစနစ်ပစ္စည်းဥစ္စာများအတုံးချပုံနည်းစနစ်နာယူမှတ်သားလိုက်တာနဲ့ပဲအတိတ်ရှင်းပြီးတော့တရားရည်အေးအမြဲရှိတဲ့စိတ်ကိုအေးလွားခြင်းနိုင်တယ်အဲ့ဒါလေးကိုအေးအေးဆေးဆေးနှလုံးသွင်းဆင်ခြင်စဉ်းစားလိုက်တော့ပို့ပြီးတော့အတိတ်ကြဲကြဲပြန့်ပြန့်တိုးပွားများပြားလာပြီးတော့အေးချမ်းမှုတွေစိတ်အေးမှုတွေပို့ပြီးတော့တိုးပွားလာပါတယ်ပေါ်များရင်တော့ပြောကြရမလို့ဘောမြန်မာပြည်လိုနေရာမျိုးလူဖြစ်ရတာဗျာအခုလိုနိုင်ရင်နဲ့ချီပြီးတော့တရားစကားတွေကိုနာယူရတယ်မှတ်တယ်ပေါ်များရင်တော့ပြောကြရမလို့ဘောမြန်မာပြည်လိုနေရာမျိုးလူဖြစ်ရတာဗျာအခုလိုနိုင်ရင်နဲ့ချီပြီးတော့တရားစကားတွေကိုနာယူရတယ်မှတ်သားရတယ်လေ့လာရတယ်ပြီးတော့မလဲတင်တန်းနေမြမပြီမှာဘာသာရေးဆိုင်ရာတင်တန်းနေတရောက် ပင်ယူလည်လာခွင့်ရတယ်တရားပွဲတွေဆိုရလဲအခါအားလို့သာနိုင်ယူမှတ်သားစီရတယ်အမတမပေါ်များပါတယ်အေးအေးရှိရှိကိုယ်စိတ်ကလေးတရားထဲမှာထုံးစိတ်ပြီးတော့မှပေးခွင့်ရတယ်ဆိုတာမိမိတို့ဘဝဟာအမတန်ခုံယူစရာကောင်းတဲ့ဘဝပါတလောကပဲနိုင်ငံသားမှနေတဲ့အရာဘို့ဗျာကျောင်းပေါ်တက်လာရင်တရားစာအုပ်ဓမ္မလဲဆောင်စာအုပ်ယူရမည်မယူဘဲပြန်မဆင်းရဘူးဗျကျောင်းပေါ်တက်လာရင်တော့ဓမ္မလဲဆောင်စာအုပ်တရားစာအုပ်ယူရမှာဗျမယူဘဲပြန်ဆင်းလို့မရဘူးဗျစိတ်ဆိုးခြင်းဆိုးပေးမှာဗျဆိုတော့သူတို့ကစိတ်တော်မဆိုးပါဘူးဗျာတဲ့စာဖတ်ဖို့တရားစာဖတ်ဖို့တပည့်တော်မတော်မှာအချိန်မရှိဘူးဗျာဦးဇင်းကအဲ့ဒီအဖြစ်စကားလေးသဘောကျလိုက်တာသဘောကျလိုက်တာ။အော်ကိုကိုကိုကဲမဲ့အချင်းသူတို့မပေးနိုင်ရပဲကို။အရှိတွေအောင်မှာပြပြဝေါ်ပြီးတော့အရှိရဲ့အနိုင်ကျင့်တာကိုသာသူတို့ခံနေကြရတာကို။ကိုအရှိကိုအတိကလွှမ်းမိုးနိုင်စွမ်းမရှိရှာကြပဲကိုလို့စိတ်ထဲမှာအဲ့လိုပေါ်ပါတယ်ပြောတော့မပြောဖြစ်ပါဘူး။တပည့်တော်တို့စာဖတ်ဖို့တရားစာဖတ်ဖို့အချိန်မရှိဘူးဗျာတနေ့လုံးမနေ့အေးရထားကြတဲ့ကညအေးရဝင်ချင်းကြီးကအလောက်ခွန်သွားအလုပ်လုပ်နေကြတာဘယ်ချိန်သွားတရားစာဖတ်မလဲတဲ့အဲ့ဒီအဖြစ်စကားလေးလည်းဦးဇင်းသိတဲ့ဘောကြတာကျောင်းပေါ်ရောက်ရင်တရားတိတ်ခွေလဲယူရမှာဗျစိတ်ဆိုးခြင်းဆိုးပေးမှာဗျစိတ်တော်မဆိုးပါဘူးဗျာတရားခွေနားထောင်ဖို့တပည့်တော်တို့မှာတပည့်တော်မတို့မှာအချိန်မရှိဘူးဗျာအာသိတဲ့သဘောကြတဲ့အဲ့ဒီအဖြစ်စကားလေးတွေကိုသူများတွေမှာကားထဲမှာတရားခွေလေးတွေထဲဖွင့်ပြီးတော့မှကားမောင်းရင်းနဲ့တွားရင်းနဲ့လည်းနားထောင်ကြပါတော့ဗျာတပည့်တော်တို့ကကိုယ်ပိုင်ကားနဲ့တွားတာမဟုတ်ဘူးတဲ့အလုတ်ဆိုင်ရာအလုတ်ဌာနဆိုင်ရာကားနဲ့တွားတာဆိုတော့တရားခွေနားထောင်ရင်လည်းသွားလို့မဖြစ်ဘူးအဲဒါကြောင့်အားပေးရတယ်တနေ့ကိုတမျက်နာတမျက်နာဖတ်ပါအတိရေနေစဉ်နေစဉ်တိုးတိုးတိုးတိုးလာလေမဖြစ်မနေတာဖတ်စမ်းကြည့်ပါဘာစားလို့အားရှိတာနဲ့မှမတူပဲအတိစိတ်ထဲမှာအားရနေစဉ်နဲ့များတိုးလာပါလိမ့်မယ်မလျှော့ပါနဲ့အာဃာမဖတ်မယ်လည်းမလုပ်ပါနဲ့မဖြစ်မနေတနေ့တမျက်နာတော့ငါဖြစ်အောင်ဖတ်မယ်ဆိုပြီးတော့ဖြစ်တဲ့နေ့နဲ့အချင်းလေးလူယူစမ်းကြည့်ပါတရားကိုရတော့နောက်တော်မို့အချိန်မရလဲဘုရားရှင်မတင်တင်တင်ထားလိုက်ပေါ့သူများတဆင့်ပေးခြင်းလဲပေးပေါ့အားဖြစ်အောင်ပဲနောက်တော်မယ်ဆိုရင်လဲဒီနေ့10မိနစ်15မိနစ်အချင်းလူပြီးစမ်းခြင်းလဲစမ်းကြည့်ပေါ့ကိုကိုကိုကဲတယ်ဆိုတာအာဃာမှာကဲလို့တော့မဖြစ်ဘူးဗျာအိုဒါလည်းမအားပဲနဲ့ဝင်နေကြတယ်ဗျနာဒါလည်းမအားပဲနဲ့နာနေကြတယ်ဗျတည်ခြင်းတရားဆိုတာချင်းချစ်ထားတာလည်းမဟုတ်ဘယ်သူနဲ့မှစာချုပ်ထားတာလည်းမဟုတ်တည်ခြင်းတဲ့အချိန်ဖြတ်ခနဲ့ဆိုတည်နိုင်တယ်ကိုကြွေးထားရတဲ့ခန္ဓာမှကိုမတုံးရရင်တော့ရှုံးလိမ့်မယ်ဘဝအတုံးချပုံတရားလေးတွေတရားစာလေးတွေရတဲ့နေ့နဲ့အချိန်လေးလှုပ်ပြီးတော့ကြိုးစားကြစမ်းပါဗျာလို့အာဘေဘီတော့ပြည့်လဲရတယ်ဗျအဲ့လိုဆိုပြိတ္တပေါင်းသူတော်ကောင်းတွေအတွက်ကတော့လက်သေးလက်မောင်းတန်းပြီးခုံယူဖို့ဘယ်တော့ကောင်းတာဘယ်တော့ကောင်းတယ်လဲဗျတို့များတရားနာတာအားလို့နာတာမဟုတ်အိမ်မှာမအားပဲနဲ့လာပြီးတော့ကြူးကြူးစားစားနားမထောင်မဖြစ်အတိဟာမရှိရင်မဖြစ်ဘဝဟာမြန်မြန်အသုံးချမှပဲဖြစ်မယ်ဆိုတဲ့အတိညွန်းနဲ့တို့များအေးအေးရှိရှိတရားနာခွင့်ရတယ်လာပြီးတရားနာကြတာတရားစာဖတ်လဲအေးအေးရှိရှိပဲစူးစူးဆိုင်ဆိုင်ဖတ်ကြတယ်အချင်းအားတယ်ရေလို့ပဲဟုတ်မှလည်းဗျာဘသူမှအားတယ်လူလည်းမရှိပါဘူးဗျာလူဆိုတာကိုအားတယ်အမျိုးမဟုတ်ပါဘူးဗျာအလုံးမလုံးတက်လို့သာအလုံးလုံးလုံးမဖြစ်အောင်မကြမ်းပါလို့သာအလုံးလုံးလုံးမဖြစ်အောင်အင်္ဂါကြီးငယ်ချုပ်ရင်းနေလို့သာမလုံးပဲနေလို့ရှိရမယ်ဗျာလုတ်တတ်တဲ့ပုဂ္ဂိုလ်လုံနိုင်တဲ့ပုဂ္ဂိုလ်များအားရလူဘယ်သူမှမရှိပါဘူးဗျာတလုံးလုံးတလုံးလုံးအလုံးလုံးကြပဲလူဆိုတာကကိုအလုံးသမားကို အဲ့ရောင်ရခုလိုအေးအေးဆေးဆေးအချိန်ယူပြီးတော့တရားနာနိုင်ကြတယ်တရားနာထောင်နိုင်ကြတယ်တရားနာရင်းနဲ့စဉ်းစားလို့ဆင်ခြင်လို့ခန္ဓာဉာဏ်ချလို့အတုံးချရင်းနဲ့တရားရည်အေးအမြဲဆေးကိုလက်တွဲအတုံးချခွင့်ရတယ်မိမိတို့ရဲ့ဘဝတွေးလိုက်တဲ့တွေးလိုက်တဲ့ဂုံယူစရာကောင်းပါတယ်လို့အေးအေးဆေးဆေးနာရင်နေကြည့်ပြီးတော့အချိန်ပေးပြီးတရားနာခွင့်ရတဲ့တိုင်းပြည်တကဘာလုံးလိုက်ရှာမြန်မာပြည်ရလွယ်ဘယ်တိုင်းပြည်မှမရှိမြန်မာပြည်တစ်ခုပဲရှိတယ်ဒါကြောင့်ဘဝအတုံးချဖို့ဟာအကောင်းဆုံးအခါအကောင်းဆုံးနေရာကိုတွေ့ပေးထားတဲ့အချိန်ကလည်းဘာမှကြာမှမဟုတ်လွတ်တက်တက်ဆိုတာခဏလေးဟုတ်ဗျကိုယ်အတွက်အသက်ရှင်ခွင့်ပေးထားတဲ့အချင်းကဘာမှမကြားကံကပေးထားတဲ့အသက်ရှင်ခွင့်လေးကခဏလေးရဲ့အဲ့ဒါအာဝင်လဲစောင့်နေဖို့မဖြစ်တော့ဘူးဟောကြောင့်ဒီအကြောင်းဒီလဲစောင့်နေလို့မဖြစ်တော့ဘူးတရားကလည်းအာဖို့မလို့တိဖို့လိုသည်အဲ့လိုဆိုရင်တရားနာခွင့်ရပြီဆိုဘဝအတုံးချနေပြီသဘောပေါက်နားလည်ခွင့်ရတယ်ကိုယ်ခန္ဓာကိုဉာဏ်နဲ့ခွဲပြီးတော့မှညာနဲ့ထိုးပေါက်ပြီးတော့ရယူနိုင်တဲ့ပုဂ္ဂိုလ်များသည့်တရားဆွမ်းအားများကိုပိုင်ဆိုင်ခွင့်ရကြပါတယ်။ဒါကိုပဲအားဖို့မလို့တိဖို့လိုသည်။အရှိကိုအတိပါအနိုင်ယူနိုင်ရင်တရားဆိုတာရတာပါပဲ။ယောက်ကမှပညာတင်တာဘာလို့ဖို့လဲဆိုတော့ရှိတာကိုအနိုင်ယူဖို့ပါ။အရှိကိုအနိုင်ယူဖို့လို့ပညာသင်ကြတာပါယခုလိုတရားပိုင်းဆိုင်ရာသိဉာဏ်ပညာတွေရအောင်လုပ်ကြတာကိုဘာလို့ဖို့လဲဆိုတော့အရှိကိုအနိုင်ယူဖို့လို့တရားနာကြတာပါဟုတ်တယ်ရှိတာနိုင်ဖို့ကတော့အတော်အရေးကြီးတာဗျခုနပြောကြတဲ့ပုဂ္ဂိုလ်များနေအားဖြင့်ဆိုရင်အားဘူးခရတရားကြဖတ်ဖို့တော့အချိန်မရဘူးတရားခွေလေးနားထောင်ဖို့ကအချိန်မရဘူးဆိုတာအရှိကလူကိုနိုင်နေတဲ့သဘောပြတာအရှိအောက်မှာပြပြဝတ်နေရတယ်အရှိရဲ့စီခိုင်းမှုကိုပြပြဝတ်အမိတ်နာခံပြီးဆောင်ရွက်နေရလောက်ကန်နေရတယ်ကိုယ်ခန္ဓာသုံးဖို့အရှိမပေးနိုင်ဘူးအတိကအရှိကိုအနိုင်ယူနိုင်တဲ့နေ့ကိုရအောင်မယူနိုင်ဘူးဆိုတဲ့သဘောပြောတာရှိတာကိုနိုင်ဖို့လို့အတိတွေလိုပါတယ်ကိုယ်အရှိကိုကိုယ်နိုင်ဖို့လိုတယ်ကိုယ်မခန္ဓာရှိတဲ့ဒီခန္ဓာကြီးနိုင်ဖို့လို့အတိတွေလိုပါတယ်။ကိုရှာတဲ့ဇီဝဥစ္စာတွေနိုင်ဖို့လို့အတိတွေအများကြီးလိုပါတယ်။ရှိတာကိုနိုင်မှတရားဆွမ်းအားဆိုတာရမယ်။တရားဆွမ်းအားယူကြတဲ့အခါမှာ1အတိကိုထူထောင်ပါ2အတိဖြင့်အရှိကိုအနိုင်ယူပါ3အရှိလေကုန်သွားတဲ့အခါမှာအတိဖြင့်အစာထိုး၍အားဖြည့်ပါဒါဆိုရင်ကိုယ့်လက်ထက်မှာအာတ္တရာတရားတွေဟာစင်တန်းပြီးတော့ကြံနေခဲ့မှာပေးကြပေါ့ပါ1အတိကိုထူထောင်ပါဆိုတာတတိပမာတိကိုပြောတာပါသောသောပဲမှာတော့ဘုလိုပဲမတိတိတာတိအောင်နာရတာမျိုးတွေဖတ်ရှုလေ့လာရတာမျိုးတွေရှိပါတယ်နောက်ပိုင်းအတုံးချပုံဤစနစ်များသိရှိနားလည်သွားတဲ့အခါမှာတော့အတုံးချဘဝအတုံးချဉာဏ်ပညာများရဖို့အတွက်တတိဆိုတာအမြဲကြံထားရတယ်တတိရှိမှဝရိယနဲ့တွဲမိတဲ့သမာဓိတန့်စင်တဲ့ဆုစိုက်တဲ့တည်ငြိမ်တဲ့ဆွမ်းအားပေါ်တဲ့စိတ်ငြိမ်တဲ့ငြိမ်ချမ်းမှတန့်စင်တဲ့ဉာဏ်လက်နဲ့ဆုရှထက်မြက်တဲ့ဉာဏ်ဆိုတာပေါ်ပါတယ်တတိသမာဓိဒါကြောင့်တတိထားပါဘာမဆိုအေးအေးဆေးဆေးလောက်ပါအဲ့ဒါကိုအတိထူထောင်တယ်လို့ခေါ်တယ်တတိထားပါအေးအေးဆေးဆေးလောက်ပါဆူဆူဆိုက်ဆိုက်လောက်ပါတီတီငင်ငင်လောက်ပါဆုရှိခါမလောက်ပါနဲ့ပြာလုံးခါကြီးမလောက်ပါနဲ့ပူပူလောင်လောင်မလောက်ပါနဲ့အဲ့လိုဆိုရင်အတိတွေပေါ်လာမှာသိကြပါဒုတိယကအတိဖြင့်အရှိကိုအနိုင်ယူပါကိုယ်ခန္ဓာအရှိကိုလည်းအနိုင်ယူရမယ်ကိုယ်ပစ္စည်းအရှိတွေကိုလည်းအနိုင်ယူရမယ်ဘယ်ပုံစံနဲ့အနိုင်ယူမှာလဲဆိုတော့ဒါနပုံစံနဲ့အနိုင်ယူပါ တိလရနိုင်တဲ့နေရာတိလပုံစံနဲ့အနိုင်ယူပါဝိယဝိဇ္ဇရနိုင်တဲ့နေရာဝိယဝိဇ္ဇပုံစံနဲ့အနိုင်ယူပါတမာရီရနိုင်တဲ့နေရာမှာအနေဆုံးခဏိကတမာရီလေးကိုနည်းသလားတမာရီရနိုင်တဲ့နေရာမှာတမာရီပုံစံနဲ့အနိုင်ယူပါဝိပဿနာတော့မလို့ချင်းရှင်းပေါ့ကိုယ်မစိတ်ငြိမ်လို့တိညာပေါ်လာပြီဆုံးကိုယ်ကုန်ချမ်းကရှိပြီတာဝိပဿနာရနိုင်တဲ့နေရာမှာဝိပဿနာပုံစံနဲ့အနိုင်ယူပါအဲ့ဒါဆိုတရားအားပေါ်လာပြီပေါ့ရှိတာကိုသိတာကနိုင်ပြီဆိုရင်တရားဆုံးအားပေါ်လာပြီပဲတရားဆိုတာဟာလောဘကိုနိုင်မှတရားခေါ်တဲ့ဒေါသကိုနိုင်မှတရားခေါ်တဲ့မောဟကိုနိုင်မှတရားခေါ်တဲ့လောဘဒေါသမောဟအပေါ်လွှမ်းမိုးနိုင်မှတရားလို့ခေါ်တဲ့လောဘဒေါသမောဟအောင်ပြပြဝတ်ရောက်သွားရဲ့တရားလို့မခေါ်ပါဘူးတရားဆုံးအားရဖို့အဓိကဂိုင်ထားရမှာတော့တတိပေါ့တတိပြောရင်ညာလဲပါပြီသားတတိယကအရှိတွေကုန်သွားရင်အတိဖြင့်အစားထိုး၍အာဖြီပါတဒုတိယအတိနဲ့အရှိကိုနိုင်နေဆိုတဲ့အထက်မှာအကျုံးဝင်သွားပါလေပြန်ပြီးတော့တရုပ်ဖော်ခြင်းသာဖြစ်တယ်ကိုယ်အရှိများသည်ကိုရှိကျင်တယ်လို့ရှိနိုင်တဲ့အရာတခုမှမရှိသူရှိနိုင်တယ်လို့ရှိပြီးရင်ကန့်တတ်ခြင်းစီသွားရင်အာလုံးပြောက်ွယ်သွားကြတာကြည့်ပါပဲအဲ့ဒီအရှိတွေကုံသွားတဲ့အခါပဲနည်းနည်းပဲကုံကုံပဲပုံစံနဲ့ပဲကုံကုံအတိဖြင့်အစာထိုး၍အာဖြီပါအတိနဲ့အစာထိုးတယ်ဆိုတာကိုယ်အတွက်ပြေလို့ကုံသွားရင်တိလာသမာဓိဝိပဿနာနဲ့အစားထိုးလို့အားဖြစ်ပါမိသားစုတွေကိုနေစဉ်ချက်ပြုတ်ကျွေးနေတယ်ဒါနတိလာသမာဓိဝိပဿနာနဲ့အစားထိုးရေးအားဖြစ်ပါကိုယ်ရှိနေတဲ့အရှိတွေဘယ်နည်းနဲ့ပဲကုန်ကုန်တတိညာရှိသူတို့အတွက်အစားထိုးပြီးအားဖြစ်ဖို့ဘာမှခက်ခဲခြင်းမရှိပါကုန်သွားတာအားပဲသာသနာနဲ့တွဲကြုံသူလူတယောက်ရဲ့ကျုံးဝါးချက်ကတော့ရှင်းနေဗျကုံနဲ့နောက်လိုက်ပြီးပူလိုက်မယ်မတင်နဲ့ဗျာကုံသွားတာအားပဲဗာပဲကုံကုံတစ်ခုခုကုံသွားတဲ့အခါမှာကိုယ်အတွက်အားကိုးရမယ်ဒါနအားကြီးကြံခဲ့ရမယ်ကိုယ်အတွက်တကယ်အားကိုးရမယ်တိလသမားတွေဝိပဿနာအားကြီးကြံခဲ့ရမယ်အဲ့ဒါဆိုရင်တရားဆောင်အားရပါတယ်ပြီးတော့ဒီခန္ဓာဒီပစ္စည်းကိုဉာဏ်နဲ့ထိုးပေါက်နိုင်သလောက်ဉာဏ်နဲ့လွှမ်းမိုးနိုင်သလောက်တရားဆိုတာရမယ်။ကိုယ်ခန္ဓာကဘယ်လိုဟာလဲလို့ကြည့်လိုက်တော့ဒုက္ခခန္ဓာလို့ပဲတွေ့ရပါတယ်။ကိုယ်ရှာထားတဲ့ပစ္စည်းတွေလည်းချမ်းသာဖို့ရည်ရွယ်ချက်နဲ့ရှာထားကြပေမဲ့သာသနာတခွဲခန္ဓာထက်ကြည့်လိုက်ရင်ဒုက္ခလို့ပဲအဖြစ်ပေါ်လာပါတယ်။အလုံးဒုက္ခတွေပါ။ကိုယ်မှရှိတာဒုက္ခရှိတယ်။သူများကိုပေးတော့လည်းဒုက္ခတွေပဲပေးရမှာ။ယူသူကလည်းပဲတရားအတိမရှိရင်ဒုက္ခလောက်ပဲယူရမှာဆိုတော့ဒုက္ခရောက်မှာဗျဒုက္ခရောက်နိုင်တယ်ဒုက္ခပဲရောက်နေပါပဲကိုယ်ခန္ဓာဥပမာဘာနဲ့တူလဲဆိုတော့ဒူးရင်ဒီတလုံးနဲ့တူတယ်ထားပါတော့ဗျာမဲ့နေတဲ့ဒူးရင်ဒီတလုံးဒူးရင်ဒီမစားဘူးတဲ့လူတယောက်ရဲ့လက်ထဲရောက်သွားအပြင်မှာကြည့်လိုက်တော့ဆူးတယ်ကြည့်ပါဒါပေမဲ့အထဲမှာစားစရာပါတဲ့အကြောင်းပြဖို့ရသက်သေးခံအနေနဲ့အနံလေးတော့ပေးထားတယ်ဗျာဆူးတယ်ကြည့်ပြီးစိတ်မပြတ်ပါနဲ့ကွာမင်းခွဲတာလို့ရှိရင်စားရမှာပါဆိုတာအနံပေးထားတယ်ဗျသက်သေးသူသက်သေးခံအနေနဲ့အနံပေးထားတယ်ဆူကြည့်ပြီးစိတ်မပြတ်ပါနဲ့ခွဲပါစားစရာအထဲမှာရှိပါတယ်ဆိုတဲ့သဘောကိုအနံ့ပေးထားတော့လူကလည်းခွဲတာပေါ့ဗျာအတွေ့အကြုံကမရှိသေးတော့လက်သေးနဲ့ထိုးခွဲလက်နဲ့ခွဲတော့လက်ဆူတယ်ဆူတွေ့များတော့ထွဲလာစိတ်ပြတ်လာတယ်ဒူရင်ဒီလက်ညှိုးနဲ့ထိုးပြထိုးပြီးတော့သူကပြောတယ်သူရင်ဒီဟာသူများကြီးပြောတာစားလို့သိကောင်းတယ်ဆိုတာနဲ့ငါခွဲပါရကွယ်စားရဖို့နေနေတာတာဟေးငါမှလက်မှဆူးတယ်ဆူသွေးတယ်ထွဲလို့ငါဒုက္ခရောက်ပြီဟာသူရင်ဒီရမင်းကြောင့်ငါမှဒုက္ခရောက်ပြီဟုတ်တယ်နင်းမမှန်လမ်းမမှန်တော့ဆူလဲဆူတယ်က ကွယ်လည်းမကွယ်ဘူးဟောမှာအနံလေးပေးထားပါရဲ့တန်းနေမစားရရှာဘူးလက်ဆုတည်းစုလို့အဲ့ဒါမျိုးလိုပဲတဲ့မိမိတို့ခန္ဓာလဲဒုက္ခသစ္စာဆူသီးကြီးပါဗျကိုရှာထားတဲ့စိဘောဥစ္စာအလုံးလဲပဲဒုက္ခသစ္စာဆူသီးကြီးတွေပါဗျတော်တော်အထင်တော့မသေးနဲ့ဘုရားသာသနာနဲ့တွေ့ကြုံသူလူတယောက်ရဲ့လက်ထက်ရောက်တဲ့ခန္ဓာနဲ့ပြည့်စည်냐တော့အထင်မသေးနဲ့အနံလေးလွတ်တာကတော့ဒီမှာတက်ရိုက်မှလွတ်ပင်နဲ့တတဘာဝအာတင်းကတော့ပြနေတယ်ခွဲရလို့ရှိရင်မိမိခန္ဓာထဲမှာအယတာလွန်ကောင်းတဲ့တိလဆွမ်းအားတွေအယတာလွန်ကောင်းတဲ့လမာဒီဆွမ်းအားတွေအယတာလွန်ကောင်းတဲ့ဝိပဿနာဆွမ်းအားတွေမေញံဘုံညာနဲ့တည့်ရဆက်ွယ်ပေးမဲ့တရားစွန်အားဒီအများကြီးအပြည့်ရှိနေတဲ့တော်တော်ခွဲရမှရမှတွေ့ရင်ဒီဗျကိုနေစဉ်နေစဉ်ရှာပြီဆိုဆုံးတဲ့စိဘဥစ္စာတွေမှန်လမ်းမှန်သာခွဲရမယ်ဆိုရင်ပစ္စည်းတွေအထင်မသေးပါနဲ့ပစ္စည်းတွေမှာဒါနအားဒီအပြည့်ပါနေတယ်သီလအားဒီအပြည့်ပါနေတယ်သမารီဝိပဿနာဆိုတဲ့ဘာဝနာဆွမ်းအားဖြင့်အပြည့်ပါနေတယ်ခွဲတာမှရမှာပဲတဲ့ရင်တော့ဆူဆူမှာပဲအဲ့ဒီဒုက္ခသုတိကြီးတွေပစ္စည်းနဲ့ခန္ဓာဆိုတဲ့ဒုက္ခသုတိကြီးတွေကိုအဝိဇ္ဇာတဏှာနဲ့ဓမ္မမောဟလောဘဒေါသမောဟနဲ့လက်သေးနဲ့ဆောင်ထိုးခွဲတယ်လို့ခွဲနေကြမယ်ဆိုရင်ဆူဆူတယ်ဗျာမျက်ရည်များတော့ပေါက်ပေါက်ကြားနေအောင်ဆူဆူတယ်တရားတရားစကားများရတာနဲ့ဉာဏ်ဖြည့်ရတာနဲ့ပြဿနာဖြည့်ရတာနဲ့ကြောက်ရတာလန့်ရတာနဲ့ဆုံးလို့ပဲသန္တာတိပစ္စည်းစူးတကယ်စူးတရားချမ်းသာကိုကြွေးကြော်ပြီးရှာထားတဲ့ဇီဝဥစ္စာလဲတကယ်ကြည့်လိုက်တော့လောဘဒေါသမောဟနဲ့တွားခွဲတော့စူးစူးတာပဲဗျာခုနတို့ရင်ဒီကိုသာထထစသည်ဖြင့်စနစ်တကျကိုင်းတွဲပြီးခွဲလိုက်တဲ့အခါမှာစူးလဲမစူးကွဲလဲကွဲတယ်စားစရာတွေ့လို့စားလဲစားရတယ်အဲ့ဒါမျိုးလိုပဲအခုလိုတရားနာထားတဲ့ပုဂ္ဂိုလ်တွေတရားလေ့လာထားတဲ့ပုဂ္ဂိုလ်တွေဘဝအတုံးချအနည်းနည်းစနစ်ဒီကိုတည်တည်ချာချာလေ့လာထားတဲ့ပုဂ္ဂိုလ်တွေကခန္ဓာတကယ်ခွဲရတာဟုတ်ဗျာကိုယ်ပစ္စည်းခွဲတဲ့နေရာနဲ့တဲကျွမ်းကျင်တကောစူးတစ်ချက်မစူးရဘူးဗျာတကယ်အခွဲကျွမ်းကျင်တာဗျကိုယ်ခန္ဓာတွေ့ရင်ဒီဒုက္ခသစ္စာတွေ့ရင်ဒီကြီးတကယ်ခွဲရတာဗျကိုယ်ပစ္စည်းဒုက္ခသစ္စာသုတိကြီးတွေ့ရင်ဒီကြီးတကယ်ခွဲရတာဗျတတိဥစည်းတဲ့ဉာဏ်ဓာတ်ထက်ထက်နဲ့ခွဲလိုက်တာခုနပြောတဲ့အတိဖြင့်အရှိကိုအနိုင်ယူပါဆိုတာအဲ့ဒါပေါ့ကိုယ့်ရဲ့အရှိကိုအတိနဲ့အနိုင်ယူပါကိုယ်အရှိကိုအတိနဲ့လွန်မောပြီးတော့အနိုင်ယူနိုင်ရဲ့ကိုယ်အရှိထဲမှာအတိနဲ့ထိုးဖောက်နိုင်ရဲ့အံဩဇာကောင်းတဲ့အရာသာလွန်ကောင်းတဲ့တရားဆွမ်းအားဒီဆိုတာခန္ဓာတည်းကပေါ်လာမှတရားပေါက်ပါအခွဲတတ်တော့ဟောဒီခန္ဓာဉာဏ်ဓာတ်နဲ့တရားခွဲလိုက်တော့စူးလည်းမစူးပါဘူးဗျာကွဲလဲကွဲသွားတယ်ဗျကွဲတယ်ဆိုတာတူရင်ဒီကွဲတယ်လို့ထက်ချမ်းကွဲတာပြောတာမဟုတ်ညာအမြင်ကွဲသွားတာပြောတာဟဲ့မာရုစားနေတဲ့ဓမင်းလုတ်တွေထဲမှာတိလသမารီဝိပဿနာအများကြီးပါနေပါတကားဟဲ့ပါပါတယ်ဗျမခွဲလို့မတွေ့တာပါဗျခွဲကြည့်စမ်းပါလားဗျဓမင်းလုတ်ထဲမှာတိလသမารီဝိပဿနာအရသာတကယ်ကောင်းတဲ့ဆွမ်းအားတွေပါပါတယ်ဗျညာတန်းနေမခွဲတတ်တဲ့ပုဂ္ဂိုလ်တွေကြတော့သမင်းလုတ်တွေဟာဘာတွေဖြစ်နေတယ်လဲဆိုတော့အူစာကျွေးတာတဲ့နာစာကျွေးတာတဲ့သေစာကျွေးတာအိုဖို့နာဖို့တေဖို့လောင်စာထဲတာတဲ့ဗျရှုံးတာပေါ့ဗျာဒါဆူဆူတဲ့ပဲဆူဆူတဲ့တဲ့ပါမှာပေါ့ဗျာညာတန်းနေခွဲလဲခွဲလဲတဲ့ပုဂ္ဂိုလ်မှာကိုစားတဲ့သမင်းလုတ်ထဲမှာတိလသမားတွေဝိပဿနာဆိုတဲ့အရာသာအလွန်ကောင်းတဲ့ဆွမ်းအားတွေပေါ်လာတဲ့ဟဲ့ငါတို့မိသားစုတွေနေစဉ်ကျွေးနေတဲ့အထက်မှာဒါနသီလသမာဓိဝိပဿနာအဆုံးပါပါတကားဟဲ့ပါပါလေဗျမခွဲလို့မတွေ့တာပါဉာဏ်ဓာတ်နဲ့မခွဲကြလို့သာအယတာသိကောင်းတဲ့တရားတွေပေါ်မလာတာမခွဲတော့အပေါ်ရန်လက်သေးနဲ့စောင့်ထိုးခွဲနေတော့ဆူဆူတာပေါ့ဗျ တချို့စူးစူးတာလေးနားထောင်ကြည့်ပါလားအာကျွန်တော်တို့ကျမတို့အင်္ဂါဦးစားကတိတ်ကြီးတာမိသားစုကများတယ်ဆံကတနေ့ဘလောက်ချက်ရတာဟင်းကတနေ့တနေ့ဘလောက်ချက်မှလောက်တာကလေးတွေများတော့ကြောင်းထားရတဲ့ကြောင်းစရိတ်တကယ်ကုန်တာနေမကောင်းတိုင်းမကောင်းတော့စေဘောဝါကစေကုသာစရိတ်တကယ်ကုန်တာဟောကကုန်တရားကကုန်နဲ့အကုန်ကြကများဘယ်လိုလိုလောက်နိုင်မလဲတော်တော်စိတ်ညစ်ဖို့ကောင်းတယ်စူးပြီဗျာသွေးထွက်နေအောင်စူးတော်တာဗျာစူးတဲ့ပြောတော့လဲချစ်လို့ကြွေးတာတဲ့ပြီးတော့လဲစူးလိုက်တဲ့စူးသွေးတွေကိုထွဲလို့စိတ်ထဲသွေးတွေကမမြင်ရလို့တော်သေးတာပေါ့အဲ့ဒါစူးစူးတာဗျာအပေါ်ရန်လက်သေးနဲ့ထိုးမေတ္တာစားတဲ့သမာဓိအရာသားကြီးဗျာကုန်းကုန်သွားတဲ့သဘောညံနေလိုက်လိုက်တဲ့ဆိုင်ရှုတဲ့အခါမှာဝိပဿနာအရာဒါတွေလည်းတန်းစီလို့သုံးအားဒီတန်းစီလို့ရတယ်အခွဲတတ်တာဘုရားဒါကြောင့်လောကအနေကတော့ဝေစုဝေစုဆိုတာရှိတဲ့အတိုင်းပဲရတရားဆိုတာကတော့တိမာပဲရပါတယ်တရားကအရှိအတိုင်းယူလို့မရပါဘူးတိမာပဲအတိနဲ့ထိုးပေါက်နိုင်မှရပါတယ်ဒါကြောင့်လောကအရာဝေစုမှရှိတာရနိုင်သည်သုတိကြီးလက်တင်တွားထိုးတော့စူးစူးမယ်ရှိတဲ့အတိုင်းပဲရမှာပဲဒုက္ခထုတ်ကြီးတွေကိုအဝိဇ္ဇာတဏှာနဲ့ကိုင်းနေကြရင်လောဘဒေါသမောဟတွေနဲ့ကိုင်းနေကြရင်ဒုက္ခစူးတွေစူးမယ်လောကမှာဘယ်အရာဖြစ်ဖြစ်ပေါ့လောကဝေစုဝေကြတဲ့အခါမှာအရှိအတိုင်းပဲရမယ်จิตာထက်ပိုရမှာမဟုတ်ပါတရားအရာဝေစုမှတိရာရနိုင်သည်တရားဆိုတဲ့ဝေစုကတော့တိမာပဲရမယ်အတိနဲ့ထိုးဖောက်နိုင်မှရမယ်ချီးယုံလေးနဲ့မရဘူးခုနဓမ္မလုံထမတိလသမာဓိဝိပဿနာပါတဲ့သဘောမိသားစုကျွေးနေတဲ့ဓမ္မဒါနတိလသမာဓိဝိပဿနာအစုံပါတဲ့သဘောကိုယ်ခန္ဓာမှာနေမကောင်းထမ်းမကောင်းဖြစ်လာရင်တောင်မှယောဂါလေးရလာရင်တောင်မှညံတာနဲ့ခွဲတယ်ယောဂါဆိုတဲ့ဒူယံသေးကိုညံတာနဲ့ခွဲတာဟုတ်တယ်ဟဲ့ငါခန္ဓာငါပိုင်နာမမဟုတ်ပဲအကြောင်းတရားတွေနဲ့တိဆောက်ထားတာအကြောင်းဖောက်ပြန်နာမပေါ့ကွယ်ကြီးကြီးနတ်နတ်လက်ခံတယ်ဒါကလေးရသူရုပ်ပါနာတာစိတ်မနာဘူးဆိုတာသိကြတယ်ရုပ်အနာစိတ်အနာဖက်မကူတာသိကြတယ်ဗျာအခွက်တက်လို့နေမကောင်းဘူးလို့ပြောရတော့အောင်အခုပြောင်းလဲလာပြီနေကောင်းရကနေနေမကောင်းရပြောင်းလဲလာတော့အာနိစ္စာအာနိစ္စာနေမကောင်းဘူးလို့ပြောရတော့အခန်းရခက်လာအောင်နှင်းဆက်နေစနေတဲ့ကြောင့်ဒုက္ခဒုက္ခခန္ဓာရဲ့မင်းကငါ့ဘောအနိစ္စာဒုက္ခအနတ္တတယုတ်ပေါ်အောင်ဖော်ပြနေတာဝို့ကွယ်ဒုက္ခဒါမျိုးခေါ်တာပါလားလို့သဘောပေါက်အောင်မင်းကထင်ထင်ရှားရှားကြီးပြတာဝို့ဒုက္ခဒုက္ခဟဲ့ယောဂါလေးတွေပြောပြစမ်းအမြတ်မအလုပ်တွေများတယ်ဟဲ့မအားဘူးမင်းများကြောက်ပေးကြကိုယ်စကားတခွန်းမှနားမထောက်ဩငါခန္ဓာငါကိုအချင်းပြအာနာဆံပြီးတော့ဖီလာကန့်လန့်လောက်နေတယ်ငါအလုပ်တစ်ချက်ကမှမလိုက်ပါလားဟေးအနတ္တာအနတ္တာငါတော့မှန်တဲ့တကြီးကြီးနဲ့ငါခန္ဓာကိုယ်လေးငါရုပ်ကလေးကြည့်လို့မစိုးဘူးဟဲ့မစိုးဘူးဟဲ့နဲ့ကြည့်လိုက်ရတာအစတတ်တော့အချင်းပြငါကိုအာနာဆံဖီလာကန့်လန့်လောက်မဆန်းကျင်ပဲအမျက်လုံးနေတဲ့ခန္ဓာကြီးပါလားအနတ္တာအနတ္တာအရှိကိုအတိနဲ့ထိုးပေါက်လိုက်တော့နေမကောင်းတာတော့နိဗ္ဗာန်ရောက်ကြောင်းဖြစ်တယ်ဗျာဒါကြောင့်တရားအရာဝေစုမှတိတာရနိုင်သည်အရှိကိုနိုင်အတိပိုင်ကြံ့ခိုင်စွာအပြည့်ဝသည်ဤကိုအတိကနိုင်သွားရင်တော့တရားဆုံးအားဖြင့်ပိုင်ကြမှာပါတရားကလည်းခုနပြောသလိုပေါ့ဒီကိုနိုင်ဖို့လို့ဆုံးအားယူကြရတာပါအရာကိုဆုံးအားဒီယူလိုက်ကြတာအများကြီးကြကြပါတရားဒီလိုက်ဆိုကြမယ်လောကအရာဝေစုမှရှိတာရနိုင်သည်တရားအရာဝေစုမှတိဒါယနိုင်သည်အရှိကိုနိုင်အတိပိုင်ကြံ့ခိုင်စွာအပြည့်ဝသည်လောကအရာ ဝေစုမာရှိတာရနိုင်သည
်
တရားအရာဝေစုမာသိတာရနိုင်သည
်
အရှိကိုနိုင
်
အတိပိုင်ကြံ့ခိုင်စွာအပြည့်ဝသည
်
ဒါကြောင့်ကိုယ်ခန္ဓာကိုယ်ပစ္စည်းဟာတရားရဲ့ကုန်ကျန်းပစ္စည်းတွေပါ။အဲခွဲထုတ်ရင်တရားစွန့်အားတွေဘာနေပါလဲ။အဲ့ဒီတရားကိုတတိညာဥဆောင်ပါတယ်။တရားကိုရေအေးလို့လဲတင်စားခေါ်ဆိုတယ်။အမြိုက်စေးလို့လဲတင်စားလို့ခေါ်တယ်။ရေအေးလို့လဲခေါ်တယ်စေးလို့လဲခေါ်တယ်ရေအေးလို့ခေါ်ရတာကလောကပဂတိရေဟာအေးမြတ်တန့်စင်တဲ့ရေဟာတောက်သုံးလိုက်လို့ရှိရင်ဆာလောင်မှုတွေပြည်ပြောင်းပြီးတော့သွားစီတယ်အာရှိပြီးတော့အာပြည်ပြီးတော့သွားစီတယ်ရေစားတဲ့အခါရေတောက်မှပဲရေစားပြည်ကြဗျာနေတဲ့အခါမျိုးဟဲ့ကော်ပီတွေတောက်ပါလားဟဲ့အာကော်ပီတောက်လို့ရေစားမပြည်ဘူးဗျာဟဲ့ဖြော်ရည်လေးတောက်လိုက်ပါလားပြောရည်တော့လို့လဲရေစာမပြောက်ဘူးဗျရေစာတဲ့အချင်းရေကိုတောက်ရမှာရေစာပြီးပါလေဗျရေစာပြောက်ပြီးတော့မှအားရရှိအားရပြီးသွားစီတယ်အဲ့ဒါမျိုးလိုပဲတရားနာကြတဲ့တရားစဉ်းစားဆင်ခြင်နှလုံးသွင်းတဲ့တရားပွားများတဲ့တရားအဲ့ဒီတရားတွေဟာလေအားငယ်မှုတွေပြည့်ပြောက်စေတယ်ကြောက်ရွံ့ထိတ်လန့်တုံ့လုံမှုတွေချောက်ချားမှုတွေကိုပြေပြောက်သွားစီတယ်အားရှိသွားစီတယ်အားတက်သွားစီတယ်ငါပါကြောက်ဖို့လိုသေးတယ်လေလို့ရဲရင်ပြီးတော့အားပြေသွားစီတယ်ဒါကြောင့်တရားကိုရေအေးလို့တင်စားထားတာပါဆာလောင်မှုတွေပြေပြောက်စီပေးလေရေစွမ်းအားအားငယ်မှုတွေပြေပြောက်စီပေးလေမြတ်တရားတရားကလည်းအားငယ်မှုတွေပြေပြောက်စီတယ်ကြောက်ရွံ့ထိတ်လန့်တုံ့လုံမှုတွေချောက်ချားမှုတွေမျိုးမျိုးတွေကိုပြေပြောက်ပြီးတော့มาသွားစီတယ်အာရှိအာတက်သွားစီတယ်ဒါကြောင့်ရှည်အေးတဲ့သင်္ကြန်တွင်ကာလမဟောလိတိမိသားစုနဲ့တော်ပေါင်းသူတော်ကောင်းတွေကိုယ်ခန္ဓာတရားရည်အေးပယ်ဖြန်းပြီးတော့มาစွမ်းအားယူနေကြတာပါအများအတွေ့လည်းမေတ္တာနဲ့သင်္ကြန်ရည်ပယ်ဖြန်းပြီးတော့ကိုယ်လည်းအကျိုးပေးသူလည်းအကျိုးပေးစေနဲ့လိမ္မာပန်းနဲ့ဆိုပြုလုပ်ကြပါလေဗျာနောက်ပြီးတော့ရေဆိုတာညဉ့်ညမ်းမှုတွေအားလုံးကိုတန့်ရှင်းသွားအောင်စင်ကြယ်သွားအောင်စီကြောပေးနိုင်တယ်လောကတဲ့ရေတစ်ခုနှုတ်ထားလိုက်ရင်ဗျာအကြည်တန်အယုံဆိုးသွားမှာပေါ့ဗျာပြီးတော့လေအသက်ရှင်ဖို့တော့မဖြစ်နိုင်တော့ပါဘူးဗျာရေသာနှုတ်လိုက်အသက်ရှင်မှလည်းမဟုတ်တော့ပါဘူးအစ်တန်အယုဆိုးသွားမယ်ဘာတွေပဲညစ်ညစ်ဘယ်လိုပဲညစ်ညစ်တန့်စင်တဲ့ရေဟာစင်ကြဲသွားအောင်စစ်ကြောတုံ့တန်ပေးနိုင်ဆက်ပြအကူအညီနဲ့စစ်ကြောဆက်ပြအကူအညီနဲ့စစ်ကြောပေးလိုက်တဲ့အခါမြစ်တာတွေအလုံးတန့်စင်သွားပါတယ်ဒါတူပဲတရားရေအေးတတိညာဦးစီးတဲ့တရားရည်အေးကလည်းပဲစိတ်ညစ်မှုတွေစိတ်ရှုပ်ထွေးမှုတွေအမျိုးမျိုးတွေကိုတန့်စင်သွားစေနိုင်အေးချမ်းပြီးတော့သွားစေနိုင်တယ်စိတ်ညစ်တာနဲ့အယထတောက်စရာလည်းမလိုစိတ်ရှုပ်တာနဲ့မွေးရထုံထမ်းစီတွေထတုံဆဲစရာလည်းမလိုစိတ်ညစ်စိတ်ရှုပ်တာနဲ့အစိတ်တွေထတောက်စရာလည်းမလိုစိတ်ညစ်တာနဲ့စိတ်ရှုပ်တာနဲ့တိုက်ဒါတူပဲတရားရည်အေးတတိညာဦးစီးတဲ့တရားရည်အေးကလည်းပဲစိတ်ညစ်မှုတွေစိတ်ရှုပ်ထွေးမှုတွေအမျိုးမျိုးတွေကိုတန့်စင်သွားစေနိုင်အေးချမ်းပြီးတော့သွားစေနိုင်တယ်စိတ်ညစ်တာနဲ့အယထတောက်စရာလည်းမလိုစိတ်ရှုပ်တာနဲ့မွေးရထုံထမ်းစီတွေထတုံဆဲစရာလည်းမလိုစိတ်ညစ်စိတ်ရှုပ်တာနဲ့အစိတ်တွေထအတော့စရာလည်းမလို့စိတ်ညစ်တာနဲ့စိတ်ရှုပ်တာနဲ့တိုက်အမြင်ကြီးတွေပေါ်တဲ့ခုံချစရာလည်းမလို့နိုင်ငံညမှာတော့ဒါတွေတဲ့ပေါ်ဆိုဟုတ်ရဗုဒ္ဓသာသနာနဲ့တွေ့တဲ့ပုဂ္ဂိုလ်က ကိုမစိတ်ခလုတ်ကလေးကိုပြောင်းပြီးတော့နှိပ်ပုံလေးနည်းစနစ်ရထားတာကိုသာသနာနဲ့မတွေ့တဲ့ပုဂ္ဂိုလ်တွေကရုပ်ပန်းဆိုင်ရာခလုတ်တော့နှိပ်တတ်ပါတယ်ကျွမ်းကျင်တယ်စိတ်ပန်းဆိုင်ရာခလုတ်တချမ်းမှမနှိပ်တတ်သာသနာနဲ့တွေ့တဲ့ပုဂ္ဂိုလ်မှနှိပ်တတ်တာစိတ်ခလုတ်ဆိုတာကတော့တတိညာကိုပဲပြောတာစိတ်ညစ်တယ်ဆိုရင်ခလုတ်ကလေးပြောင်းနှိပ်လိုက်တယ်လေခလုတ်ပြောင်းနှိပ်တယ်ဆိုတာကညစ်နေတဲ့စိတ်တွေကိုနောက်ကတတိညာနဲ့ညစ်တယ်ညစ်တယ်ညစ်တယ်ညစ်တယ်ညစ်တယ်ညစ်စားဟာညစ်ဟာညစ်ညစ်ညစ်ညစ်နေတကားတဲ့နောက်ကလိုက်မှလည်းတာမကြဘူးပြောတန့်ရှင်းသွားတယ်ရဓမ္မမဟုတ်အာယုန်တစ်ခုခုနဲ့အစားထိုးလိုက်တယ်ဒီပြင်အာယုန်တစ်ခုနဲ့အစားထိုးမှုတဲ့အဲ့ဒီအစားထိုးအာယုန်ကိုဆိုင်ပြီးတော့ရှုံမှလိုက်တယ်မကြဘူးပြညစ်တဲ့စိတ်တွေတကားတဲ့တန့်ရှင်းသွားတာငါတို့များလူဖြစ်ကျိုးနားလိုက်တာဟေ့အများတကားလို့အရက်တောင်ထအရက်ခွက်တောင်မကင်လဲရဘူးဟာအများတကားလို့မိုးရေထုံတိုင်းစေးတောင်မကင်လဲရဘူးဟာတို့ဗုဒ္ဓသာသနာနဲ့တွေ့ရတာစိတ်ညစ်တာကိုတန့်စင်အောင်လုပ်နေတယ်ငါတို့မှရထားပါလားစိတ်ရှုပ်တာကိုရှင်းအောင်လုပ်နေတယ်ငါတို့မှရထားတယ်ဆိုပြီးတော့အတက်စရာတွေပေါ့ဗျာဒါကြောင့်ညစ်ညမ်းမှုတွေတန့်ရှင်းစေပေးလေရေစွမ်းအာမြတ်တာတွေကိုတန့်ရှင်းသွားအောင်စစ်ကြောပေးနိုင်တယ်ကြီးဟာတန့်ရှင်းတဲ့ကြီးဟာစိတ်တိုက်ရှုပ်ထွေးညစ်ထင်းမှုတွေတန့်ရှင်းစေပေးလေမြတ်တရားစိတ်ရှုပ်တာတွေစိတ်ညစ်တာတွေအလုံးကိုနာကြားတဲ့တရားရောစဉ်းစားခြင်းစဉ်းစားဆင်ခြင်းနှလုံးသွင်းတဲ့တရားရောပွားများအားထုတ်တဲ့တရားရောအဲ့ဒီအေးတဲ့တရားတွေကအကုန်လုံးတန့်ရှင်းတဲ့တရားတွေကရှင်းသွားအောင်တန်ရှင်းသွားအောင်လုပ်ပြနိုင်တယ်အဲ့ဒါကြောင့်ရေအေးလို့တင်စားတာပါနောက်တစ်မျိုးကရေဟာတဲ့တန်ရှင်းအေးချမ်းတဲ့ရေဟာပူလောင်မှုတွေကိုငြိမ်ပြီးတော့အေးသွားစေတယ်ပူအိုက်ပြီးတော့ပူနေတဲ့အချိန်များရေအေးအေးလို့တောက်လဲရရင်သုံးလဲရရင်အပူတွေကိုငြိမ်ပြီးတော့အေးသွားတာကိုဗျာအဲ့ဒါမျိုးလိုပဲစိတ်တွေပူလောင်နေတဲ့အခါမှာလောဘဒေါသမောဟပူရှင်ကြောင့်မလို့စိတ်တွေပူလောင်ပြီးတော့လာတဲ့အခါမျိုးမှာခုနပြောတဲ့တရားနာကြခြင်းတရားစင်စားခြင်းခြင်းနှလုံးသွင်းခြင်းလက်တွေပွားများခြင်းဆိုတဲ့တရားရေးအေးများပုံစွဲလိုက်ရရင်စိတ်နှလုံးတွေကိုအေးသွားတာရအဲ့လိုပူဓာတွေကိုအေးသွားစေနိုင်တဲ့ကြောင့်လဲတရားကိုရေးအေးလို့တင်စားထားတာပါဗျာဘုရားကအပမာဒိနသံပါတိထာလို့ဟောတဲ့ဘုရားရှင်အာဘောကအဓိပ္ပာယ်ပေါ်လိုက်တော့ခြေသားတို့ခြေသမီးတို့တင်းတို့မှာအပူရှိန်ပြင်းလွန်းတယ်ကွဖဏတ်စည်းကြသွားစရာရှိဖဏတ်စည်းသွားကြဟဲ့တင်းတို့မှာအပူရှိန်ပြင်းလွန်းတယ်ဘုလိုနေရာဒီကာလတပေါင်းတကုနေရာဒီကာလမျိုးမှာနေ့လယ်12နာရီတစ်ချက်တို့အချိန်မျိုးမှာမျိုးထဲမှာကတရားလမ်းပေါ်သွားရတဲ့အခါကုန်းချောင်းလျှောက်ချင်းချင်းလျှောက်သွားဖို့အကြောင်းကိစ္စပေါ်လာလို့သွားရတဲ့အခါမြစ်ထဲချောင်းထဲတဲတောင်ပြင်တို့မှာချင်းချင်းလျှောက်ကုန်းချောင်းလျှောက်သွားစရာကိစ္စကျုံလာလို့ဖြတ်တန်းပြီးတော့သွားရတဲ့အခါမှာဘာနာမစည်းပဲသွားကြည့်ပါလားဓမ္မနဲ့စာလုံးအပူရှင်ဟတ်ထားတဲ့ကတရားလမ်းလို့တဲတောင်ပြင်တို့ပူနေအဲ့လိုပူနေတဲ့လမ်းပေါ်မှာဘာနာမစည်းပဲသွားကြည့်ပါဆွတ်ဆွတ်ကိုခုံးနေမယ်ဗျာအကြာကြီးများပိတ်ကတ်သွားခြေတော့ကိုကျွန်းလောက်တဗျာပူတယ်ဗျာပူပေမဲ့နေကတစင်းနဲ့ထွက်တာကောင်းငင်မော့ကြည့်ပါဦးပူလာကြည့်လားဟဲ့နေကဘယ်နှစင်းမလို့လဲကြည့်တော့တစင်းနဲ့ဗျာဆောင်းရာဒီနဲ့နိုင်စာကြည့်ရင်ရှင်ကြည့်ရင်သာနှွေရာဒီရလူနဲ့လူနဲ့နေနဲ့နီးလို့ပူတယ်ပြောတာနီးတယ်ဆိုပေမဲ့မိုင်ပေါင်းများစွာအဝေးကြည့်ဗျာလူနဲ့နေနေဟာမိုင်ပေါင်းများစွာအဝေးကြီးပြအဲ့ဒါတော့ပူလိုက်တာจิตတို့จิตသမီးတို့တဏ္ဍမထွက်တဲ့နေက30ကျွဲ့လောဘနေက10ဒေါသနေက10မောဟနေက10နေကြီး30ထွက်တယ်နေပူရှင်ကနောက်ကကိတ္တတာအပူရှင်ကတစ်မျိုးနောက်ကပါလာတဲ့စိတ်ညစ်စရာစိတ်ဆင်းရဲစရာစိတ်ချောက်ချားစရာတွေဆုံးလို့ပြဿနာမျိုးစုံအဆုံးပါတယ်ပူရှင်သိပ်ပြင်းတယ်ပြီးတော့မ မိုင်ပေါင်းများစွာကထွက်တဲ့နေမဟုတ်ဘူးစိတ်ထဲမှာပူကပ်ပြီးတော့ထွက်တာအပူချိန်ပြင်းလွန်းတယ်အပူချိန်ပြင်းမပြင်းကိုဟာကိုလည်းကက်ခတ်ကြည့်ပါတခါတရံဘုရားရှိသွားဘုရားရှိခို့ဩဃတတိအရဟံသမ္မာသမ္ဗုဒ္ဓတိနှုတ်ကြိုးနေအောင်ကြက်ထားလို့ဆိုလိုက်တာတော့ဆုံးသွားတယ်စိတ်ကဘုရားဖက်ကိုမရောက်တဲ့ကရှိသေးတယ်ဗျအဲ့ဒါအပူချိန်ဟတ်တာဗျာအပူချိန်ဟတ်တော့ဘုရားဖက်ကိုစိတ်ကလေးဆူဆူဆိုက်ဆိုက်အေးအေးချမ်းချမ်းတည်တည်ငြိမ်ငြိမ်လေးအာယုံပြုလို့မရဘူးဘဇက်ကတော့ဆိုလိုက်တာဆုံးသွားတယ်ဩကာသဆိုတာလည်းဆုံးသွားတယ်ဘုရားကုံတော်တည်ဆိုလိုက်တာလည်းဆုံးသွားတယ်ဆုံးတာပဲရှိတယ်နှုတ်ကြိုးလို့သာဆုံးတာစိတ်ကအာယုံပြုလို့ဘုရားဖက်ကိုမရောအရတဲရောက်လိုက်မိဖို့ချောင်းတဲ့ရောက်လိုက်ဆိုင်တဲ့ရောက်လိုက်ဟောရောက်ဒီရောက်ဟောတွေ့ဒီတွေ့အဲ့ဒါအပူချိန်ပြင်းတာဗျာခန္ဓာဉဏ်ဆိုင်ပြီးနာယောလောက်35ရှုမှတ်လိုက်ပါမယ်ဟဲ့လို့အခဲလိုက်တယ်အခဲပြင်မယ်လို့လည်းပဲမရဘူးဆိုတာအပူချိန်ဟတ်တာအပူချိန်သိပ်ပြင်းတယ်ဒါကြောင့်အပူချိန်ပြင်းလွန်းလို့ဖဏစီကြတလောကလုံးလဲချုံကြည့်ပါဗျာမောဟအမောင်းတဲ့နေရတဲ့လောဘလောဘဆိုတာပေါ်လာတယ်လောဘအလိုဆန္ဒမပြည့်တော့ဒေါသတွေပေါ်လာတယ်ဒေါသပေါ်လာဒေါသအရှင်ကိုမထိန်နိုင်တော့တယောက်နေတယောက်သတ်ဖို့များဝန်လေးသလားဗျာအေးအေးဆေးဆေးအချိန်မျိုးသူများသတ်ဖို့များဘလို့မှမစင်စားရဲဘူးနော်အပူချိန်ပြင်းတဲ့အခါများဗျာသူများတတ်ဖို့လဲဝမလေးကိုကိုကိုတတ်ဖို့ကနိုင်ငံသားတွေမှာတဲပေါ်ဆိုပါလားဒီအပူချိန်နေပူချိန်ပြင်းလွန်းလို့လောဘဒေါသမောဟအပူချိန်ပြင်းလွန်းလို့ကိုဟာကိုတတ်တယ်ဖို့လဲဘာမှဝမလေးအဲ့ဒါအပူချိန်ပြင်းတာဒါကြောင့်ဘုရားကအပူချိန်ပြင်းတဲ့ခွဲတတိဖဏကလေးတော့စီးထားကြပါတတိသမารီဖဏကလေးစီးထားကြစီးသွားကြအဲ့လိုဆိုရင်ဖဏစီးသွားရင်ပူပင်မဲ့သွားလို့ဖြစ်တယ်လမ်းပဲစူပေါ်တဲ့လမ်းလည်းပဲပဏာစီသွားရင်လိုရာရောက်အောင်သွားလို့ရတဲ့လမ်းပဲဒါမျိုးလိုပေါ့စာဝဲနေရည်လည်းပဲတတိညာပဏာစီသွားရင်နိဗ္ဗာန်သွားတဲ့လမ်းပဲစီပွားရည်လည်းတတိညာပဏတာစီသွားသွားနိဗ္ဗာန်သွားတဲ့လမ်းပဲလူမှုရည်လည်းတတိညာပဏတာစီသွားနိဗ္ဗာန်သွားတဲ့လမ်းပဲစုမစုပါဘူးအပူကိုအေးစင်နိုင်တဲ့ရောက်တရားကိုရည်အေးလို့တင်စားတာနောက်တစ်ခုကရည်တည်ညှိုးနှွမ်းမှုကိုလန်းဆန်းစေတယ်ညှိုးနှွမ်းမှုကိုလန်းဆန်းစေနိုင်တဲ့ကြောင့်ရည်ရည်ဟာအေးတယ်အေးတဲ့ရည်ဟာညှိုးနှွမ်းမှုကိုလန်းဆန်းစေတယ်လောကမှာသစ်ပင်ပန်းမင်းလေးတွေရည်မဖြန်းမဲ့ပြစ်ထားတဲ့သစ်ပင်ပန်းမင်းတွေရည်ဖြန်းတဲ့သစ်ပင်ပန်းပင်လန်းဆန်းပုံချင်းပဲတူမလဲဗျာနေ့စဉ်ပုံမှန်ရည်ဖြန်းထားတဲ့သစ်ပင်ပန်းပင်လိုများကတော့ပွင့်တာပူတာလန်းဆန်းတာကြက်တရေရှိတာထဲဝါတာအစစအရာရာပြစ်ထားတဲ့ပန်းပင်သစ်ပင်နဲ့မတူအစစအရာရာထဲဝါမယ်ရေမပြန်းပဲပြစ်ထားတဲ့သစ်ပင်ပန်းပင်များညှို့လို့ချောက်လို့ပူတော့မပူနိုင်ပွင့်တော့မပွင့်နိုင်အောင်ပြစ်လေလူလဲအဲ့လိုပဲဗျာတရားရင်မပြန်းပဲနဲ့ပြစ်ထားတဲ့လူတယောက်ရဲ့စိတ်ဓာတ်လူတယောက်ရဲ့နှလုံးလူတယောက်ရဲ့မျက်နှာနဲ့နေစဉ်ပုံမှန်တရားရည်ဖြန်းထားတဲ့လူတယောက်ရဲ့စိတ်နှလုံးမျက်နှာရှင်ကြည့်ပါတရားရည်မဖြန်းဘဲနဲ့တရားရည်ဝေးကျင်တဲ့ဝင်းနေတဲ့လူတယောက်ရဲ့စိတ်နှလုံးချောက်ကပ်ကြည့်ပါရွှေရှိရှိငွေရှိရှိဘာဒီရှိရှိရှိကျင်တာရှိတကယ်ချောက်ကပ်ကြည့်ပါညှို့နေတယ်ဗျာနေစဉ်နေစဉ်ပုံမှန်တရားရည်ဖြန်းထားတဲ့ပုဂ္ဂိုလ်ကြတော့စိတ်နှလုံးကလည်းအေးချမ်းလို့လန်းဆန်းလို့ညနာလေးကြည့်တဲ့တော့လေအယုတ်ဆိုးခြင်းဆိုးဗျာသူကြည့်ရတာတကယ်ကျက်တည်းရဲ့ရှိတယ်မေတ္တာစုတာဝန်ထာနာဓမ္မဒါနသီလသမာဓိဝိပဿနာပုံစံနဲ့လန်းလန်းဆန်းဆန်းလေးနဲ့ရှင်ရှင်လန်းလန်းလေးနဲ့ထမ်းဆောင်နိုင်တယ်ကိုယ်ခန္ဓာကြွေးတဲ့ဓမ္မသီလသမာဓိဝိပဿနာပုံစံနဲ့ရှင်ရှင်လန်းလန်းလန်းလန်းဆန်းဆန်းနဲ့ထမ်းဆောင်နိုင်တယ်အဝေရအောင်ယူနိုင်တယ်တရားလန်းဆန်းစေနိုင်တဲ့ကြောင့်တရားကိုလည်းရည်အေးလို့ခေါ်တာပါဗျာ။ဒါရောက်ညှိုးနှွမ်းမှုတွေလန်းဆန်းစေပေးလေရည်စွမ်းအားစိတ်တည်းညှိုးနှွမ်းပင်ပန်းမှုတွေရှင်လန်းစေပေးလေမြတ်တရား။အ အဲ့ဒါကြောင့်တရားဟာတန်ဖိုးရှိတယ်ဆိုပြီးတော့ကိုဟောလီဒေမီသားစုများကလည်းနေ့စဉ်နေ့စဉ်ကို6ချိန်မြောက်တရားအလူကြီးလူလို့ကုသိုလ်တွေပြုနေကြတယ်ပရိသတ်ပေါင်းသူတော်ကောင်းတွေကလည်းကုသိုလ်အခွင့်ဆိုရင်မလွတ်တမ်းစွမ်းအားဝရအောင်ယူကြတယ်သာသနာနဲ့တွေ့တဲ့ပုဂ္ဂိုလ်ကဘဝတစ်ခုတည်းကွက်ကြီးတာမဟုတ်ဘူးဟောတန်တရားအရှိတိအောင်လို့လမ်းမျောကြည့်တယ်ဘဝလုံးမျိုးရဲ့နိဗ္ဗာန်တည်းလမ်းမျောပြီးကြည်တာပြိဿဝံဘဝဇဝင်းတည်းပြည်လဲရင်တော်ရောပေါ့အဲ့လောက်လေးနေဘယ်တော့မှမထားဘူးဗျာဒါကြောင့်လဲသာသနာရေးကိစ္စကိုလေးလေးနက်နက်ထည့်စဉ်းစားကြတာပေါ့ပြိဿဝံတဘောကိစ္စလောက်နေသာသနာသူအနေသာကြီးပဲဟဲ့သာသနာသူဟာသူဂျာဂျာတီလဲတီမတီလဲနေငါတို့အနေသာကြီးပဲလုံးမှာပေါ့လောကီရမကလောကုတ္တရာရေးရောတန်တရားရေးရောထဲတွတ်တက်တဲ့ပြိဿပေါင်းသူတော်ကောင်းနေကြသာသနာလဲကပ္ပလဲမှာမြန်မာပြည်မှာတက်တဲဝါဝါနဲ့တီးပြီးတော့နေတာနေတဲ့အတိုင်းပဲတရားရည်အေးအမြိုက်ရှိကိုသုံးဆွဲခွင့်ရကြပါတယ်တရားကိုဆေးလို့လဲတင်စားပါတယ်သီလသမာဓိဝိပဿနာအထူးအဖြင့်ဝိပဿနာသည်ဆေးသီလလဲဆေးပါပဲသမာဓိလဲဆေးပါပဲအထူးအဖြင့်တော့ဝိပဿနာဆေးသူကအိမ်သုံးဆေးတဲ့အိမ်တိုင်းအိမ်တိုင်းထားရမယ်အိမ်သုံးဆေးခရီးသွားစရာကိစ္စရှိတဲ့ပုဂ္ဂိုလ်များအိမ်သုံးဆေးလေးယူပြီးတော့ခရီးသွားကြနေရာတိုင်းဆရာဝန်လည်းတွေ့ခြင်းမှတွေ့မှဆေးဆရာလည်းတွေ့ခြင်းမှတွေ့မှနေရာတိုင်းဆေးဝယ်လို့လည်းအရှင်ပြေးခြင်းမှပြေးမှဆိုတော့အိမ်မှာသုံးနေကြအိမ်သုံးဆေးလေးယူသွားတယ်ဘာလို့လဲဆိုတော့ခရီးသွားတယ်ဆိုတာအပြောင်းအလဲရှိတယ်လေဗျအစာအသောက်အပြောင်းအလဲကြောင့်ဝန်ပြက်ခြင်းစသည်ဖြင့်နေမကောင်းတယ်မကောင်းဖြစ်တတ်တယ်သွားရင်လာရင်မတော်တဆပွန့်ပဲ့ထိရှာဆိုတာဖြစ်တတ်တယ်ဒါပြောင်းဥတုပြောင်းကြောင့်နေမကောင်းတိုင်းမကောင်းဖြစ်တတ်တယ်အဲ့ဒီအခါမှာဆေးဆိုတာမိဝဲပြီးတော့ပြောင်းအောင်ဆိုမိဝဲရမှာပြီလို့ဆေးကိုယူသွားကြရတယ်နေမကောင်းတိုင်းမကောင်းဖြစ်လာရင်မိဝဲဖို့ဆေးဆိုတာယူသွားကြရတယ်အဲ့လိုမျိုးပဲဘဝတန်တရားခီးမှာအပြောင်းအလဲတွေတိတ်များတယ်အခုပဲပေါ်လာလိုက်ကိုပဲပြောင်းသွားလိုက်အခုပဲတက်လာလိုက်ကိုပဲကြာသွားလိုက်ကိုပဲမြင့်လာလိုက်ကိုပဲနှိမ်သွားလိုက်အခုလည်းပဲပြုံးလာတော့မလို့လို့ကိုပဲချုံးချငူစရာကပေါ်လာလိုက်ဆိုတော့ပြောင်းလဲပြင်းများတော့စိတ်နေမကောင်းထဲမကောင်းဖြစ်တတ်တယ်တောကမိဒီလောင်းတတ်တယ်ပရိဒီဝမိဒီတောက်တတ်တယ်ယူမတက်ပူတဲ့လောင်းတတ်တယ်ဒါကြောင့်အိမ်သုံးဆေးဟာအေကံဆောင်ပါအကြောင်းအားလျော်စွာလို့ကိုမသုံးပါနဲ့အိမ်သုံးဆေးရအိမ်တိုင်းကိုရှိရမှာပါပတ္တနာအိမ်သုံးဆေးဆောင်ထားရမယ်စိတ်နေမကောင်းထိုင်မကောင်းမှုတွေကိုသူကကာကွယ်ပေးတယ်စိတ်နေမကောင်းထိုင်မကောင်းဖြစ်လာလဲချက်ချင်းပျောက်သွားအောင်တက်သားသွားအောင်ဆောင်ပေးနိုင်တယ်တရားဟောတရားဟာရှိတဲ့စိတ်အပူယောဂမျိုးစုံပြောက်စင်နိုင်တယ်ရုပ်အနာကိုတောင်းမှပြောက်စင်နိုင်လောက်အောင်အာနိသင်ကြီးမာတယ်ဆေးအဲ့ဒီတရားရည်အေးအမြိုက်ဆေးကိုသုံးကြတယ်ပြီးတော့သင်္ကြန်တွင်ကာလမှာရေပက်ကြတော့လဲအဲ့ဒီရေရဲ့စွမ်းရည်အတိုင်းပေါ့မေတ္တာတွေတန်ရှင်းကြပါစေလို့ငါတို့မေတ္တာနဲ့ရေပြန်ပေးမယ်ရေလောင်းရေအဲ့လိုလောင်းမှကုသိုလ်ရမှာပေါ့ပြီးတော့မှပူလောင်နေတဲ့နေဘူးရှိနေပူနေတဲ့ပုဂ္ဂိုလ်ရဲ့အပူငြိမ်းလို့အေးကြပါစေမေတ္တာလေးနဲ့ရှင်းတွေ့ရေပက်တော့ကုသိုလ်ဖြစ်တာပေါ့ဗျာညှိုးနွမ်းနေတဲ့အပူတော်မှာညှိုးနွမ်းနေတဲ့ပုဂ္ဂိုလ်ရဲ့ဤရေအေးလေးနဲ့လန်းဆန်းပြီးတော့သွားကြပါစေလို့မေတ္တာနဲ့ရှင်းတွေ့ပြီးတော့တင်းကြံရေလေးပဲပြန်ရင်ဘလောက်ကောင်းလဲဘာဝနာနဲ့တွဲတဲ့တင်းကြံရေလေးသိအေးချမ်းလာအမှန်တော့တင်းကြံရေလို့ရှိလူကြီးတွေလက်ထက်ကရှာရှိကတီထွင်လာခဲ့တဲ့လမ်းစီရလဲအဲ့ဒီလမ်းစီနဲ့တီထွင်ခဲ့တာပါဒီရဲ့သဘောအတိုင်းမှာမြစ်ဓာတွေတန်ရှင်းကြပါစေပူဓာတွေအေးကြပါစေညွန့်နွန်လာတွေလမ်းဆန်းကြပါစေဆိုတဲ့ရည်ရွယ်ချက်နဲ့ရေလောင်းရမှာတရားရည်ဆိုတာတော့မပြောနေတော့ပေါ့ဗျာတကယ်ပဲမြစ်ဓာတွေတန်ရှင်းပါတယ်တကယ်ပဲပူလောင်လာတွေအေးပါတယ်တကယ်ပဲညွန့်နွန်လာတွေလမ်းဆန်းပါတယ်ဒီတဘောကိစ္စတွေမဟုတ်ဘူးနိဗ္ဗာန်မရောက်မချင်းနိဗ္ဗာန်မရောက်မီသွားရမယ်သံတရားခီးအတွက်ပါအားကိုယူရတယ်သာသနာနဲ့တွေ့သူရဲ့အားဟာတနေ့နှစ်ထပ်စားနေမပြီးဘူးတဘောကိစ္စနဲ့မပြီးဘူးဟုတ်နိဗ္ဗာန်ပဲပေါ့သွားရမယ်ခီးတွေအားကိုဖြန့်သုံးရရတယ်ဗျာ ရှေ့ဆက်သွားရမယ်တန်တရားခီဒီဘဝပြီးလဲတဲ့ဆိုမယ်နှုံးတန်တရားကရှိသေးတာဒီလောဘဒေါသမောဟကဒုတွေကတိတ်ကြီးတယ်အချိန်ကတိတ်ပြင်းတယ်ဆိုတော့လှုပ်တုံလှုပ်တုံနေလဲမလွယ်ဘူးဗျာဒါကြောင့်ဒီလိုဘုရားတရားနဲ့တွေ့တုံးလေးသာသနာနဲ့တွေ့တုံးလေးမှာထုံနေအောင်လေ့ကျင့်သားမှာဟောကကြမှာပါဗျာဒါလေးလဲလိုက်ဆိုကြမယ်ဆာလောင်မှုတွေရေပြောက်စေပေးလေရေစွမ်းအားအာငယ်မှုတွေရေပြောက်စေပေးလေမြတ်တရားညဉ့်ညံမှုတွေတန့်ရှင်းစေပေးလေရေစွမ်းအားစိတ်တရှုပ်ထွေးညစ်ထေးမှုတွေတန်ရှင်စေပေးလေမြတ်တရားဘူလောင်မှုတွေငြိမ်းအေးစေပေးလေရေစွမ်းအားစိတ်ပူမှုတွေအေးမြစေပေးလေမြတ်တရားညှိုးနွမ်းမှုတွေလန်းဆန်းစေပေးလေရေစွမ်းအားစိတ်တညှိုးနှွမ်းပင်ပန်းမှုတွေရှင်လန်းစေပေးလေမြတ်တရားဆာလောင်မှုတွေရေပြောက်စေပေးလေရေစွမ်းအားအာငယ်မှုတွေရေပြောက်စေပေးလေမြတ်တရားညဉ့်ညံမှုတွေညှိုးနွမ်းမှုတွေလန်းဆန်းစေပေးလေရေစွမ်းအားစိတ်တညှိုးနွမ်းပင်ပန်းမှုတွေရှင်လန်းစေပေးလေမြတ်တရားတရားဆောင်အာနိတ္တနဲ့ပြည့်စုံတဲ့ကြောင့်တရားကိုရည်အေးလို့တင်စားတာပါရှိမရှိရင်လူတွေလောကမှာနေလို့မဖြစ်နိုင်ဘူးလို့တရားမရှိရင်လည်းလူတွေလောကမှာနေလို့အဆင်မပြေပါဘူးဗျာမိသားစုအချင်းချင်းတောင်တရားမပါနေလို့အဆင်မပြေပါဘူးဗျာတရားပါမှနေဖြစ်မှာပါလောကကြီးကလည်းမျက်နှာမျက်လှည့်ပြနေတယ်လို့ပဲဗျာကိုယ်နောက်ကိုလုံးဝမလိုက်လူကသာလောကနောက်တကောကောင်းလိုက်နေတာလောကဆိုတာလဲစီကံပုံတည်သတ်မှတ်တာဘာတခုမှမရှိလောကဆိုတာလဲစီကံရေလို့ဘာမှမရှိပေါ်လိုက်ပြောင်းလိုက်နေလိုက်မြင်လိုက်ကြားလိုက်တွေ့လိုက်အမျိုးမျိုးပြောင်းလဲအဲ့လိုပြောင်းလဲနေတဲ့လောကနော်လိုက်သွားလိုက်တာဘုတော်မတတ်နိုင်ဘူးလူကလောကနော်လိုက်ရတာမမီတော့ဘူးလေမြေကြီးပေါက်ပေါက်ကြားချုံချငိုးပြီးတော့လောကအရှုံးပေးရတယ်နောက်ဆုံးတကယ်ကိုတနာစီရာအရှင်ရောက်သွားတာဒါကြောင့်မြတ်ဗုဒ္ဓကအေးလောကကိုနိုင်တဲ့အရာတော့လိုပြီကွာလောကဟာလူကိုသိအနိုင်ကျင့်တယ်လူကလည်းလောကနေရဘလို့မှမကင်းနိုင်တော့လောကတော့တကောကောင်းလိုက်နေလောကကလည်းဘာမှစီကံကဘာတစ်ခုမှမရှိအဲ့လိုဆိုတော့လောကကိုပေါင်ခတ်ပေးနိုင်တဲ့အရာတော့လိုပြီဆိုပြီးတော့ဓမ္မောလောကေသမုပ္ပန္နောဒုက္ခယသဗ္ဗပါဏိနံဆိုပြီးတော့တရားပေါ်ပေါက်လာအောင်ဘုရားကဟောပြခဲ့ရတာလောကကိုနိုင်တာတရားတစ်ခုပဲရှိတယ်တရားကိုနိုင်တာကတော့တတိနဲ့ဉာဏ်ပါလူကိုလောကကနိုင်တယ်နိုင်တာမှမျက်ရည်ပေါက်ပေါက်ကြအောင်နိုင်တယ်အယူတစ်ပိုင်းဖြစ်သွားအောင်နိုင်တယ်လောကကိုနိုင်တာကတရားတစ်ခုပဲရှိတယ်တရားကိုနိုင်တာကတတိဉာဏ်တတိဉာဏ်ကတရားကျင့်စဉ်ထဲမှာတော့အာအကောင်းဆုံးပေါ့ဗျာဒုက္ခနဲ့လောကအပေါ်မှာဩဇာအညောင်းဆုံးပဲသူလဲဆိုရင်ဒီတတိနဲ့ဉာဏ်ပါဉာဏ်ကလည်းတတိနဲ့ပေါ်ထုတ်ထားတဲ့လင်းနဲ့တန့်စင်တဲ့အသုံးချဉာဏ်ပြောတာပါတတိရဲ့အသုံးချပုံက1လှုပ်လို့တဲ့အာယုံကိုပေါ်အောင်ဖော်အလုံးမဖြစ်မချင်းဖော်တတိရှိရင်အလုတ်ဖြစ်တယ်တတိရှိရင်ကံကောင်းဖို့အလုတ်ဖြစ်တယ်ဒ တတိတလုံးသားကင်ထားအလုံးမရှိဆိုတာမရှိရဘူးအများတန်းအလုံးဖြစ်နေတယ်ကိုနေစဉ်လုံနေတဲ့အလုံးတွေကိုစရင်ဝင်သွားအောင်တရားတရားတန်စရင်ပေးတယ်တရားတရားကကုသိုလ်စရင်ကင်တတိကစရင်မှတ်ပေးတယ်တတိကသူရှိရင်အားလုံးအလုံးဖြစ်တယ်နေစဉ်လုံနေတဲ့များအလုံးတွေအားလုံးအားကိုးရမယ်တရားစရင်ပါဝင်စေခြင်းရဲ့တရားတရားဓမ္မတတိကစရင်ပေးသွင်းတယ်တတိနဲ့ပေါ်ပေးရင်အလုံးအလုံးဖြစ်တယ်အလုံးမဖြစ်မချင်းအာယုံကိုပေါ်အောင်ဖို့နေ့အာယုံနဲ့စိတ်စွန့်မိသွားအောင်ချက်ချက်ရရကပ်ပေးသုံးအလုံးမပြီးခင်အချိန်အားဖြင့်ဖြစ်စေအချိန်အားဖြင့်ဖြစ်စေလုံငန်းပမာဏအားဖြင့်ဖြစ်စေတိုက်ချင်းမပြည့်မချင်းအဲ့ဒီအာယုံမပြောင်းအောင်တတိနဲ့ထိန်တာလေအလုတ်တခုလုံနေစင်မှာအခြားအာယုံစီးမဲ့ကမ်းမဲ့ဝင်းကျင်တလို့ဝင်ခွင့်မပေးနဲ့ကန့်တာတတိနေကန့်တန်တာထိမ့်တာအလုတ်တခုလုံနေစင်မှာအခြားအာယုံကြပြဝင်မလာရအောင်တတိနေထိမ့်တာအလုတ်တခုလုံနေစင်မှာရှိအသည့်နဲ့နောက်အသည့်အသည့်ချင်းဆက်နေအောင်ဆက်ဆက်ပေးဆက်လည်းအဆုံးအကုန်တိအောင်ဆက်ဆက်ပေးချက်အလုံးတိုင်းအရေးကြီးတယ်လို့သဘောထားသာသနာနဲ့တွေ့တဲ့လူတယောက်မှာအရေးမကြီးတော့အလုံးဟူ၍လုံးဝမရှိ
အေးပရိသတ်အလုံးကိုစိတ်နှပြချမ်းမှချမ်းသာကြပါစေ